စ်ကောင်စီရဲ့မန္တလေးတတအုပ်လေတပ်စခန်းကတက်ခိုက်ရေးလေရင်တစ်စီးဟာလေ့ကျင့်ပြန်ဆန်းနေချိန်မှာဆက်ချွတ်ရင်းပြီးတက်ကြခဲ့တယ်လို့စစ်ကောင်စီကဒီနေ့ထုတ်ပြန်ခဲ့ပါတယ်။ဒီတိုက်လေရင်တက်ကြတာကသခိုင်းတိုင်းဘက်မှာဖြစ်ပြီးဒီတက်ကြမှုကြောင့်လေရင်မောင်းဖြစ်တဲ့လေရင်မှုဗိုလ်ကြီးဟိတ်ထအောင်တည်ဆုံသွားခဲ့ပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းကိုကိုသားညိုပြပြပေးပါဦးခင်ဗျာ။
စကောစီရဲ့လီဒါစခန်းကဖြစ်တဲ့မန္တလေးတရဦးလီဒါစခန်းကတိုက်ခိုက်ရေးလေရင်တစ်စင်းဟာဖေဖော်ဝါရီလ16ရက်နေ့ဗုဒ္ဓဟူးနေ့မနက်ပိုင်းမှာစကိုင်းမြို့နယ်ကြီးကရင်းမြစ်ကြီးအင်းအတွင်းကိုပြတ်ကျခဲ့တာပါဒီတိုက်ခိုက်ရေးလေရင်ဟာလက်ချင်းအေရိယာမှာပြန်တန်းနေတဲ့အချိန်ဆက်သွယ်မှုပြတ်တောက်သွားပြီးတော့တခြားလေရင်တစ်စင်းနဲ့လက်လည်ရှာဖွေချိန်မှာရင်းမြစ်ကြီးအင်းအတွင်းကိုပြတ်ကျနေတာကိုတွေ့ရှိခဲ့ရတယ်လို့စကောစီဘက်ကသတင်းထုတ်ပြန်ပါတယ်ဒီပြတ်ကျမှုမဖြစ်မီမနက်ပိုင်းလူကအဆိုပါလေရင်ကိုတွေ့ရှိခဲ့တဲ့ဒေသခံတူကတော့ view ကိုခုလိုပြောပါတယ်
ကွာဒီတက်ကလေးဆက်ပြန်သွားတာကနေနေနေပါဆိုအောက်ကနေလှမ်းကျင်တော့ဘိတ်တောင်မြင်ရတယ်ကွာဝဲလုံးနဲ့နေနေအဲ့ဒီမှာဆိုတော့ဟိုဘက်အဲ့ဘက်ဟိုဒီဘက်အင်းနဲ့ရောက်တော့ဖြတ်တာနောက်ကတစည်းရဆက်အရင်တစည်းပြတ်ပြတ်နဲ့ကြာတော့ဆိုတော့နောက်တစည်းအဲ့နာယူဝဲတော့မကြပါဘူးနောက်တစည်းကနည်းနည်းတော့မြင်တယ်ဆိုတော့အမြင်နဲ့ပြန်ပြီးအဲ့လမ်းတော့တန်းပြန်လိုက်ပါအဲ့ဒါပဲရှိတာအကောင်းသတိတိုင်းပဲပုံမှန်မှာပဲကျွန်တော်လည်းဆိုင်ကစီးဆိုတော့အဲ့ပုံမှန်မှန်ပဲကြားတာပါအဲ့ဒီကိုတော့မထွက်ဘူးသူကပုံမှန်တိုင်းမှမောင်းနေဒါမှနေနေလေးမှဖြစ်အဲ့ဒါပြီးတော့တိတ်မကြဘူးအဲ့ဒါရင်းရင်းဟင်းထဲမှာပြတ်တာ
လင်းပြတ်ကြတာကြောင့်လင်းဟုဖြစ်တဲ့ဘူကြီးဟင်းထက်အောင်ပြေဆုံးသွားတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်ပြတ်ကြပြီးတော့မကြခင်မှာပဲလင်းဟုရဲ့ရုပ်လောင်းကိုတွေ့ရှိခဲ့တယ်လို့လင်းပြတ်ကြတဲ့နေရာကိုကူညီဖို့တောင်းရောက်ခဲ့တဲ့စကိုင်းမြို့ကလူမှုကူညီအသင်းတစ်ခုကအခုလိုပြောပါတယ
်ဒီလိုအလောင်းကိုဟယ်လီကော်ပါနဲ့ပြင်နေတာကြီးဟောလောင်းကလင်းမဖက်ဘူးလေတော့သူကြီးရတိတ်နေပြီကြီးရတိတ်တော့စစ်တင်းလူတွေလူတို့ပြောနေပြီဟုတ်ကြီးကဟွာလောက်ပြေဘူးတဝဲကြော်ကြော်ဆောင်းလောက်ပြေရှိတယ်အဲဒီမှာသူတို့ရောက်တဲ့စီသူတို့အောင်ဆက်ပြီးနေသွားတော့အမတွေ့ရသူကြားကြည့်ဟုတ်ဟုတ်ကဲ့ဟုတ်ကျွန်တော်ကဒီတန်းမြေကလူကြီးမသွားထွက်တာမရှိဘူးဟွာဆိုလူမျိုးရဲ့လူကြီးကားရဟုတ်ဒီဟွာပြေဟွာရှိတယ်သူတို့အဲဒီမှာရောအဲကျွန်တော်တို့ပြစ်စင်နေမှာရောရှိတယ
်ဒီလင်းတက်ကြမှုဟာဆက်ချွတ်ရင်းကကြောင်းလို့ဆိုပြီးတော့စစ်ကောင်စီဘက်ကဒိန်းထုတ်ပြန်ထားပြီးတော့တက်ကြတဲ့လင်းအမျိုးအစားနဲ့ဆက်ချွတ်ရင်းနဲ့အကြောင်းရင်းအသေးစိတ်ကိုတော့ထုတ်ပြန်တာမျိုးမရှိသေးပါဘူးလင်းပြကြပြီးတော့လူမှုကွန်ရက်ဒီမှာထွက်ပေါ်လာတဲ့ဓာတ်ပုံတွေရတော့ပြက်ကြတဲ့လင်းဟာ E5 အမျိုးအစားပြင်ဖြစ်တယ်လို့သိရပါတယ်။2019ခုနှစ်တုန်းကတမရော်ပိုင်း Y8 အမျိုးအစားပြည်ပို့ဆောင်ရင်လင်းဟာရာသီဥတုဆိုးကွားတာကြောင့်ဒဝဲကမ်းလွန်ပင်လယ်ပြင်မှာပြက်ကြပြီးတော့လင်းပေါ်မှာလိုက်ပါလာတဲ့လူပေါင်း122ဦးသေဆုံးခဲ့တယ်လို့ပဲ။ပြီးခဲ့တဲ့2020ခုနှစ်ဇွန်လ10ရက်တုန်းကလည်းပြည်ဦးတွင်မျိုးအနည်းစခန်းလေးစိတ်အနည်းမှာလည်းတမရော်ပိုင်းလင်းပြက်ကြခဲ့လို့ဆရာတော်တန်ခါတော်ပါဝင်လူပေါင်း13ဦးသေဆုံးခဲ့ပါသေးတယ်ခင်ဗျာ။